အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးတက်ပါ။ဒီတစ်ပတ်တော့ COVID-19 ရောဂါရှိမရှိအမြန်ဆန်းသက်နိုင်တဲ့နည်းတွေအကြောင်းမြောက်ကိုရိုင်းနပ်ပြည်နယ် Greenville Biden Medical Center အနုစီဝတ်ဓာတ်ခွဲခန်းအကြီးကဲဒေါက်တာဖြူမြတ်တွယ်ကိုမိမြန်ပြီးတင်ပြပေးပါမယ်။
ဆန်းသက်တာကနှစ်နည်းပေါ့နော်နှစ်နည်းဆိုတာကဟိုဆန်းသက်တဲ့ဘယ်ဟာကိုရှာလဲပုံမူတရားပေါ့အဲဟိုအရင်လည်းက swab ကိုတုံးပြီးတော့လုပ်တဲ့ဥစ္စာမှာဆန်းသက်တာလည်းအမြန်တုံးတဲ့ platform တွေပေါ်လာပါတယ်အဲ့ဒါတစ်ခုနောက်တစ်ခုကကြတော့ antigen test လို့ခေါ်တယ် antigen ဆိုတာ virus ရဲ့အပေါ်ယံက protein ကိုစမ်းတာပေါ့နော်အဲ့ဒါလည်းအမြန်စမ်းတဲ့นี่ตะคู่อะราတော့နောက်ပိုင်းပေါ်တာပေါ့เนาะဟိုလွန်ခဲ့တဲ့2လ3လလောက်ကနေစပြီးတော့ကုမ္ပဏီတွေတခုပြီးတခုအဲ့လိုပေါ်လာတာပေါ့เนาะအဲ့လိုဆိုတော့နှစ်မျိုးပေါ့เนาะအဓိကပေါ့
အခုဒီမှာဆိုလို့ရှိရင်တက္ကသိုလ်တွေပြန်ဖွင့်နေပေါ့เนาะဒီတက္ကသိုလ်တွေမှာ saliva test လို့ခေါ်တဲ့သရေတို့တွေတို့ကနေပြီးတော့စမ်းသက်တာတွေလည်းတုံးနေပြောပါတယ်အဲ့ဒီစမ်းသက်မှုကမြန်တယ်လို့လည်းပြောတယ်ဆိုတော့ဒီစမ်းသက်မှုနဲ့ပတ်သက်ပြီးတော့တကယ်ဒီဓာတ်ခွဲခန်းတွေမှာပညာရှင်တွေတုံးကြလာတာသိကြပါတယ်
ဒီစမ်းသက်မှုက saliva direct လို့ခေါ်တာပြီးခဲ့တဲ့တလောကမှာ Yale ကနေပြီးတော့နီးပေါ့နော် protocol ကို FDA ကနေ approve လုပ်တယ်ဆိုတာအဲ့ရနေစပြီးတော့နာမည်ကြီးသွားတာပါတကယ်တမ်းကျတော့ဒီအဲ့စမ်းသက်မှုကအဲ့သတွေးကိုတုံးပြီးတော့စမ်းသက်တာတချို့ကျောင်းတွေမှာတော့စပြီးတော့ Yale ရဲ့ protocol ကိုတုံးပြီးတော့လုပ်ကြတယ်ဒါပေမဲ့အဲ့လောက်ကြီးတိအမြန်ကြီးမဟုတ်ဘူးပေါ့နော်ပြီးတော့အခုလောလောဆယ်ကဒီ scientific community မှာဗာဖြစ်နေလဲဆိုတော့ debate ဖြစ်နေတာက saliva ကဒီဇတွေးကဟို universal မဖြစ်ဘူးပေါ့နော်အဲဟို swab လိုမျိုးတညညာလည်းမဟုတ်တဲ့အတွက်ကြောင့်မလို့ lab တွေအကုန်လုံးကလည်းဒီ test ကိုမလုပ်တယ်မလုပ်နိုင်သေးပါဘူးပြီးတော့ Yale ရဲ့ protocol ကလည်းအဲ့လောက်ထိအမြန်ကြီးလည်းမဟုတ်ပါဘူးဆိုတော့ဟို lab တွေတစ်ခုနဲ့တစ်ခုကွာပါတယ်ဆိုတော့တော်တော်များများမသုံးကြသေးပါဘူး
ဒီ saliva test ကိုမပြောခင်ဆောစောပြောတဲ့အမြန်သုံးလို့ရတဲ့နည်းနှစ်နည်းပေါ့နော်အဲ့နှစ်နည်းတည်းကပထမနည်းကိုရှင်းပြပေးပါ PCR လို့ခေါ်တဲ့နည်းပေါ့နော်အဲ့ဒါလေးကိုပထမဆုံးရှင်းပြပေးပ
ါ PCR တို့သုံးတဲ့နည်းကတော့ဒါကပထမဆုံးထွက်တာပြီးတော့ဒါ standard ပေါ့နော်ဒါက gold standard လို့ခေါ်မှာပေါ့နော်အခုလောလောဆယ်ဆိုရင်တော့ဘာလို့လဲဆိုတော့သူ့ရဲ့ဟိုဟာ sensitivity ကအရင်ကောင်းတာ哦ဒီကဟို PCR နဲ့ဥစ္စာကဒီ sample နမူနာကလည်းဒီနှကောင်းဒါကနေပြီးတော့မှ swab ကိုတုံးတာပေါ့နော်ဆိုတော့အဲ့ဒါက virus ရဲ့ RNA ကိုပွားတာပေါ့ပွားပြီးတော့ပူချိန်နဲ့ညပြီးတော့လိုက်ပွားတဲ့အဲ့ PCR နီးပေါ့နော်အဲ့ဒါကအခုအမြန်နီးတွေဟာလည်းပေါ်လာပါတယ်ဆိုတော့မိနစ်40ဒါမှမဟုတ်ရှင် positive ဖြစ်တယ်ဆိုလို့ရှိရင်5မိနစ်10မိနစ်အတွင်းမှာအဲ positive ဖြစ်တာကိုပြတယ်ပေါ့နော်အဲ့ဒီအမြန်နည်းတွေပေါ်တယ်ပေါ့နော်ဒါကအာတခုအဲ့ဒါ PCR ပ
ါနောက်တစ်ခုကရော antigen ဆိုတဲ့နည်းရောအဲ့ဒါလေးလည်းရှင်းပြပေးပါ
antigen ဆိုတာကကြတော့ဒီ virus ရဲ့ RNA ကိုသုံးတာမဟုတ်ဘဲနဲ့ virus တစ်ခုမှာဆိုရင်အပြင်မှာပေါ့နော် protein တွေရှိရပေါ့နော်မျက်နှာပြင်မှာမျက်နှာပြင်က protein ကိုစမ်းသက်တာပေါ့နော်အဲ့ဒါဆိုတော့ဒီဟာကတော့ amplify ဖြစ်တာမဟုတ်ပဲအတွက်ကြောင့်မလို့ sensitivity ကတော့နည်းနည်းတော့နည်းတယ်ဒါပေမဲ့မြန်တယ်ပေါ့နော်ဆိုတော့ဒါက antigen test ဒါဒီ test တွေကဟို PCR နောက်ပိုင်းမှာမှာပေါ်လာတာမြန်တော့မြန်တယ် sensitivity နည်းနည်းတော့နည်းတယ်ဒါပေမဲ့ဟိုမြန်မြန်စမ်းသက်နိုင်တဲ့အတွက်ကြောင့်မလို့ screening တွေဘာတွေလုပ်ဖို့လို့ဟို point of care ပေါ့နော် clinic တွေဘာတွေမှာလုပ်လို့တော့အဲ့လိုမျိုးလွယ်တယ်ပေါ့နော်အဲ့ဒါအဲ့ဒါတစ်မျိုးပါ antigen test က
အော်ဒေါက်တာဖြူမြတ်သွေးလုံနေတဲ့ဒီဓာတ်ခွက်ကနေမှာဒီနှစ်မျိုးကိုပဲအဓိကထားဆန်းတာလားဒါမှမဟုတ်တခြားဘာတွေများဆန်းနေလဲပြောပြပေးပ
ါဒီနှစ်မျိုးကိုပဲအဓိကဆန်းတာပါအဓိကကဟို lab အကြီးတွေမှာကတော့ဒီ PCR method ကိုပဲဟိုအဓိကဆန်းတာပေါ့နော် PCR မှာမှပထမပြောတဲ့အမြန်လုပ်တဲ့ PCR က lab ဝင်တဲ့အတွက်ကြောင့်မလို့ဒါမျိုးကကြတော့ surgery လုပ်ရမယ်လူနာတို့ဘာလို့ဆိုလို့ရှိရင်အဲ့လိုမျိုးအမြန် PCR ကိုသုံးတယ်ဟို outpatient တို့ဘာလို့ဆိုလို့ရှိရင် batch နဲ့လုပ်တယ်ပေါ့နော် PCR အဲ့လိုမျိုးသုံးတယ်အဲ့ဒါကတော့ဒီ swab ကနေရတဲ့ဥစ္စာပေါ့နော်ကျွန်တော်တို့ဒီဆေးရုံတွေရဲ့ဒီ outpatient clinic တွေရှိတယ်အဲ့မှာကျတော့ antigen test တွေထားရတာပေါ့နော် clinic တွေမှာဒီနှစ်ခုကိုပဲအဓိကထားတယ်လောလောဆယ်ကတော့အဲ့ lab ထဲမှာ brain စနစ်ကိုစမ်းသပ်ဖို့အတွက်ကို test တွေအဲ့ဟို experiment လုပ်နေပါတယ်
saliva test လို့ခေါ်တဲ့တွေးနမူနာစမ်းတဲ့ဟာနီးလေးကိုနည်းနည်းပြောပြပေးပါဘယ်နေရာယူပြီးတော့ဘယ်လိုပုံစံနဲ့စမ်းလဲဆိုတာလေ
saliva ကကောင်းတာတစ်ခုကတော့ဟုတ်ပါတယ်ကိုကကို saliva ကို collect လုပ်ရုံပဲပေါ့နော်ဒီလိုမျိုး nurse တွေပါတယ်ကနေပြီးတော့ဟို sample ကိုယူကြမလို့ပဲနဲ့လူရိုးရိုးတန့်ရှင်းတဲ့ခွက်ထဲမှာ saliva ကိုယူပြီးတော့ဥပမာပေါ့နော်ရေးရ protocol ကနေပြီးတော့ base လုပ်ထားဆိုလို့ရှိရင်ဒီ saliva ကို sample ကို new extraction လို့ခေါ်တာပေါ့နော် extract လုပ်တယ်ဆိုတာဒီ sample ကနေပြီးတော့မှ virus ရှိလို့ရှိရင် virus ကို extract လုပ်တယ်အဲ့ရနေမှ nucleic acid ပေါ့ RNA ကိုပဲတစ်ခါပြန်ထုတ်တာပေါ့နော် saliva ထဲမှာ virus ရှိရင် virus ရဲ့ RNA ကိုထုတ်ပြီးတော့အဲ့ PCR method ကိုပဲပြန်ပြီးတော့သုံးတာဖြစ်ပါတယ
်တွေ့ထဲမှာပါတဲ့ virus ကိုထုတ်ယူတာပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီ saliva test ကဆက်သက်တိတ်မတိကြဘူးလို့ပြောပါတယ်အဲ့ဒါဘာကြောင့်ပြောနိုင်တာပါလဲ
ဆိုတော့အဲ့ဒါကသရွေးဘလို့ထွက်တဲ့ပုံမှာမူတည်ရပါတော့အမှန်ဆိုသရွေးကပုံမှန်ဆိုလို့ရှိရင်ဒီရှားအောက်ကနေပြီးတော့ရိုးရိုးသရွေးအကြည်ဖြစ်ရမယ်အဲ့ဒါဆိုလို့ရှိရင် sample ကိုစမ်းသပ်ရတာလေလို့ပြောမယ်အဆင်ပြေရပါတော့အခုကဘလို့လဲဆိုတော့ saliva မတိကြဘူးဆိုတာလူနာတွေကသရွေးထွင်းလေးကိုမတိတဲ့အတွက်ကြောင့်မလို့သရွေးကြီးပဲဒီတိုင်းအကြည်ကြီးပဲရမယ်အစားချောင်းဆိုးပလိုက်တာတို့အဲ့လိုမျိုးအိုက်ကြလို့ရှိရင်ဒီချွဲတွေပါလာတာတို့အဲ့လိုမျိုးတွေပါလာတဲ့အတွက်ကြောင့်မလို့ test လုပ်တဲ့တကယ်တမ်းအချိန်ကျတော့အခက်ခဲဖြစ်တာပေါ့နော်အဲ့အချက်ကြောင့်မလို့ဖြစ်တာလည်းပါပါတယ်ပြီးတော့ virus ကဘလောက်လောက်ဇက်အာခံနေအလဲအဲ့ဒီမှာနေတာတိတ်ပြီးတော့ concentrate မဖြစ်တဲ့အတွက်ကြောင့်လည်းဖြစ်နိုင်ပါတယ်ဒါဆိုတော့ saliva test က variation အများများပါတယ်ဒီနှာခေါင်းကနေအတွင်းမှောင်ထိုးတဲ့ swab sample type test ဆာလို့ရှိရင်ပေါ့နော်
စရဲနမူနာမယူဘဲနဲ့တခြားပိုတိကျကောင်းမွန်တဲ့နီးဘယ်နည်းအတုံးလို့အကောင်းဆုံးလဲပြောပြပေးပါ
ပထမဆုံးထွက်တဲ့ဒီနှာခေါင်းအဆုံးအထိထိုးရတဲ့ swab ကိုသုံးတာအဲ့ဒါကအတိအကျဆုံးဒါပေမဲ့ဒီ sample ကိုကောက်ယူတဲ့လူကကောက်တာမမှန်နီးမမှန်လို့ရှိရင်လည်းဘလောက်ပဲဒီအဆန်းသက်တာအတိအကျဆုံးဆိုပေမဲ့လည်းဒါကလည်း negative တွေလည်းဖြစ်နိုင်တယ်ပေါ့နော
်ဒေါက်တာဖြူမြတ်တွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်။